အခုလို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကောင်ဆောင်နဲ့အရတအစိုးရလက်ထက်တပ်တန်းထက်ဝယ်မှာနောက်ထပ်အရတသမရတအူကိုရွေးချယ်တင်မြှောက်လိုက်ပါပြီ။နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျတဲတွေနိုင်ငံခြားရေးရာနဲ့နိုင်ငံရေးမူဝါဒတွေအရက်ဖက်စစ်ဖက်နဲ့ဆက်ဆံရေးနဲ့အစိုးရဝန်ကြီးဌာနတွေပေါ်ကင်တွယ်ဖြည့်ဆည်းမှုတွေမှာကောင်းသောပြောင်းလဲမှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒီကနေ့ပြည်တော်စုလွှတ်တော်မှာမဲအပြတ်တက်နဲ့ရွေးချယ်တင်မြှောက်လိုက်တဲ့သမရတိဥဝင်းမြင့်ပေါ်သုံးသက်ချက်အမြင်သဘောထားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။မတ်လ21ရက်နေ့ကသမရယာရုကအနားယူသွားတဲ့သမရကြီးဦးထင်ကျော်ရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသမရတိဥဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်တော်စုလွှတ်တော်ကနေလွှတ်တော်ကိုယ်စားလှယ်ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမရတိအဖြစ်ရွေးချယ်တင်မြှောက်လိုက်ကြပြီဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာကျင်းပတဲ့သမရတိရွေးချယ်ဆန္ဒမဲပေးတဲ့ပွဲကိုတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံတော်သမရတိအနေနဲ့ NLD ဆိုရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေဝေမျှမှုတွေနဲ့အစိုးရပုံရိပ်ကြဆင်းနေမှုကိုပြန်လည်တိဆောက်လို့တဲ့အနေနဲ့ရောနိုင်ငံသားရေးမူဝါဒဥပဒေပြုရေးပါဝင်တိုင်းပြည်ရဲ့လိုအပ်ချက်တွေကိုမူမတူဝါဒအပြောင်းလဲတွေနဲ့ကင်တွယ်ဖြည့်ရှင်းနိုင်ခြင်းရှိတယ်လို့သုံးသပ်သူကတော့ဝိုင်းရင်သတင်းသမားတဦးဖြစ်တဲ့တိုင်းရင်သတင်းမီဒီယာရဲ့အတိုင်ပင်ခံအယ်ဒီတာဦးစင်လင်းဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းဒီကနေ့သမရရွေးပွဲမှာသူကိုယ်တိုင်လည်းပဲ observer အနေနဲ့တက်ပြီးလေ့လာတာလည်းတွေ့ရတယ်။အဲ့ဒါအပြင်ဦးဝင်းမြင့်ကိုလည်းပဲသူရုံရုံကြီးကြီးသူကိုယ်တိုင်ဒါတာဝန်ပေးတယ်လို့ယူဆရတယ်။ဦးဝင်းမြင့်ကတော့ပါလီမန်ထဲမှာလည်းပဲပါလီမန်အမတ်တွေကလည်းပဲသူ့ကိုလေးစားတာတွေ့ရပါတယ်။အဲ့တော့အရင်တုန်းကအစိုးရနဲ့ပါလီမန်နဲ့အခြေဆက်တွေလွတ်နေတာရှိတယ်။အဲ့ဒါကြောင့်မလို့အစိုးရဩဇာမထူထောင်နိုင်တာတွေရှိတယ်။အဲ့ဒီကကျတော့ဦးဝင်းမြင့်လိုပုံပေါ်မျိုးတက်လာရင်တော့ဒါအရင်တုန်းကတဲ့စာရင်ဘောင်အစားစုကြီးကလည်းပဲတော့ဦးဝင်းမြင့်ကိုသမရတယောက်အနေနဲ့သူ့လုပ်ပိုင်ခွင့်ကံပိုင်ခွင့်လေးသူ့အနေနဲ့ပို့ပြီးတော့ပေးလိမ့်မယ်။ပို့ပြီးတော့အဲ့ဒီနိုင်တဲ့နိုင်ငံပဲနဲ့လုတ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ဦးဝင်းမြင့်လဲလိုက်တာဟာပါပဲဒီတော့ NLD အဖို့ကျော်တော်ဆယ်လူလူဒီမဲ့တနာဝေဖန်ခံနေရတာတွေလူတွေမှာအကျဉ်းနှဖြစ်နေတာတွေနော်ဒီအစိုးရရန်ရအတွင်းကသူတွေပြဿနာတွေပေါ့နော်။ဆာလူလူတွေမှာကြောကြဆိုရဖြစ်နေတဲ့ကိစ္စတွေကိုတော့ပြန်ပြီးတော့ဆက်တင်နိုင်လိမ့်မယ်မြင့်တင်နိုင်လိမ့်မယ်လို့ယူဆပါတယ်။
တမရတဲ့ဦးဝင်းမြင့်ကိုအယက်သားအစိုးရတပ်တန်းထက်ဝက်မှာပြောင်းလဲတာဝန်ပေးလိုက်တဲ့အပေါ်နိုင်ငံရဲ့ကောင်းသောအပြောင်းလဲအဖြစ်ကြိုးဆိုပြီးတော့နိုင်ငံတကာဆက်ဆံရေးမှာရောပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာပို့ပြီးတော့မှဆွန်းဆွန်းတမန်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာမြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်ရဲ့ဂုံနုဆောင်နာယကလည်းဖြစ်မြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်အသင်းရဲ့အတွေ့အမှုလည်းဖြစ်တဲ့ဦးကိုကိုလက်ကအခုလိုပြောပါရယ
်ကျွန်တော်တို့လည်းဝမ်းသာပါတယ် welcome လည်းဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်တဲ့အနေအထားလေးလည်းပြောလို့ရပါတယ်တမန်ကြီးရခင်တမန်ကြီးကလည်းတကယ်ကိုအလုပ်ကိုကျူးကျသားနဲ့သူ့ရဲ့သက်ဆန်းညာဆန်းနဲ့သူလုပ်ခဲ့တယ်လို့တမန်ကြီးဦးဝင်းမြင့်ချက်လာတဲ့အချိန်မှာတမန်ကြီးဦးဝင်းမြင့်ပို့ပြီးတော့အသက်အရွယ်အားရှင်နေငယ်ရတဲ့အသက်မှာပို့ပြီးတော့တက်လက်ပြီးတော့နိုင်ငံတကာနဲ့ဟောအဲ့ဒါပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာဟောပို့ပြီးတော့ဆက်လုပ်တယ်မှာဆောင်ရွက်နိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့တမရတဲ့အနေနဲ့အစိုးရဝန်ကြီးဌာနတွေစစ်ဖက်နဲ့ဆက်ဆံရေးအပါအဝင်ဥပဒေပြုရေးတွေမှာပို့ပြီးတော့မှကြက်ကြက်မမတ်ကင်တွယ်ဖြည့်ရှင်းနိုင်မယ်လို့ယူဆသူကတော့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအထွေထွေအတွင်းမှုဥတုတာဖြစ်ပါတယ
်အဲပို့ပြီးအားကောင်းလာမယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့သူကဟိုဟာရှေ့ပြည်တယောက်လည်းဖြစ်တယ်ဥပဒေလွှတ်တော်ဥက္ကဋ္ဌလည်းလုပ်ယူတဲ့အတွက်ဟိုပြက်ပြက်တားတားကင်တွယ်လိမ့်မယ်ပေါ့နော်အရင်ကတည်းကဆိုင်ရတော့သူဝန်ကြီးဌာနတွေကိုပို့ပြီးတော့အရင်ကဆက်ပို့ပြီးတော့တက်ကြမမကင်တွယ်နိုင်မယ်လို့ထင်တယ်ပေါ့နော်အထူးသဖြင့်ကျွန်တော်ထင်တယ်ဟိုလက်ပြီးလက်ယူစိတ်စားတွေပေါ့နော်ဟိုပို့ပြီးတော့နိုင်နိုင်နင်းနင်းကင်တွယ်မယ်လို့တော့ထင်တယ်ဗျာပညာရေးပေါ်မှာလည်းဟိုတက်ရောက်မှုအတိုင်းအတာတစ်ခုရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ
အခုတက်လာတဲ့သမရတိတာဝန်ယူလိုက်တဲ့အချိန်ကစလို့နိုင်ငံမှာအပြောင်းအလဲတွေဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပြီးနိုင်ငံရဲ့အကောင့်ဘက်ကိုဥတီသွားမယ်လို့မျှော်လင့်ကြောင်းကချင်တိုင်းရင်းသားကောင်းဆောင်တူဖြစ်တဲ့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ
်အဲ့တော့အပြောင်းအလဲတွေလုပ်ကြရှိတာလို့ပြောမှာ energy ဇယ်နဲ့ဒီပြည်ကြောင်းရေးကိုတို့ပြောမှာအရှင်ဝင်နဲ့လုပ်လာနေအောင်သူကစူးစမ်းနေတယ်လို့ယူဆတယ်ဒါကြောင့်မလို့ကောင်းသောအကြောင်းလေးဖြစ်တယ်လို့ဆိုတော့အဲ့လိုသုံးသပ်နေပါတယ
်သမရတိအဖြစ်ဥဝင်းမြင့်ဒုတိယသမရတစ်အဖြစ်ဥမြင့်ဆွေဒုတိယသမရနှစ်အဖြစ်ဥဟင်ရီဘန်ဒီယူရိုကိုဒီကနေ့ပြည်တော်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တာဖြစ်ပါတယ်ရှင်
။လက်လက်နေတဲ့သမရယာရုနီယာကိုဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးကမဲခွဲဆုံးဖြတ်ခဲ့ပြီးမဲအများဆုံးရတဲ့ဥဝင်းမြင့်ကိုမြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရအဖြစ်ရွေးကောက်တင်မြှောက်လိုက်တာဖြစ်ပါတယ်။ NLD ပါတီအတိုင်းဝိုင်းနဲ့နိုင်ငံရေးလေလာသုံးသပ်သူတွေကတော့သမရတိဟာလက်ရှိစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးနိုင်မဲ့ထက်မြက်တဲ့သမရတဦးဖြစ်လာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။နိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပေးထားပါတယ်ရှင်
။ဒီကနေ့နေပြည်တော်မှာကျမရဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာလက်လက်သွားတဲ့သမရယာရုကိုစံနာမဲပေးခဲ့ကြပြီးထောက်ခံမဲ403မဲရရှိထားတဲ့ဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။နိုင်ငံရေးတိုင်ဝန်ကတော့သမရတဲ့ဟာစိန်ခေါ်မှုတွေအထူးသဖြင့်တိုင်းရင်းသားအရေးအခရီးလိုက်စားမှုတိုက်ဖြတ်ရေးနိုင်ငံတကာဆက်ဆံရေးနဲ့ အရက်ဘက်စစ်ဘက်ဆက်ဆံရေးတွေမှာချော့မှုရောင်ကန့်ကွက်နိုင်လိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒီနေ့သမရယူထေဘွယ်ကမေးရလက်တွေကိုကြည့်မယ်ဆိုရင်ပြည်သူ့စစ်တော်ကတင်သွင်းတဲ့ဦးဝင်းမြင့်ကထောက်ခံမဲ403မဲရရှိပြီးစစ်တပ်ကတင်သွင်းတဲ့ဦးမြင့်ဆွေကထောက်ခံမဲ213မဲနဲ့ဒုတိယအများဆုံးရရှိထားကြအောင်အစိုးရတဲ့ရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးထိန်းချုပ်မှုပေါ်မှာစိတ်ဝင်စားနေကြပါတယ်။အရက်ဘတ်စစ်ဘတ်ဆက်ဆံရေးပေါ်ဆောင်နိုင်မဲ့အဖွဲ့အစည်းတစ်ခုကိုအစိုးရအနေနဲ့ဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကအခုလိုပြောပါဗျ။အ
ဲဥပမာအဖြစ်သမရတဲ့အနေနဲ့စဉ်းစားတဲ့ကတော့အရက်ဘတ်စစ်ဘတ်ဆက်ဆံရေးပုံမှန်ကောင်းမွန်ဖို့အတွက်ပေါ်ဆောင်မဲ့ကော်မတီမျိုးကိုအရက်ဘတ်စစ်ဘတ်ဆက်ဆံရေးဟိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့နော်တာဝန်ထမ်းဆောင်ပြီးတော့အရေးစားယူသွားတဲ့အလေအလတ်အမြင်ရှိတဲ့ဒီမှာကိုစီအပြောင်းလဲကိုလူလာတဲ့เนาะတမတော်အရာရှိကြီးတွေနောက်ပညာရှင်တွေနဲ့ဖွဲ့စည်းပြီးတော့ဇာမဲ့တုံးနဲ့မှထိထိကျကျအနိုင်ဆွေးနွေးဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။ NLD ဆိုရရဲ့လက်ချက်တက်တန်းသုံးနှစ်မှာတိုင်းရင်းသားပါတီရေးနဲ့ဆက်ဆံရေးကိုပုံပြီးချဲ့တွင်ဖို့လိုနေပြီးတိုင်းရင်းသားပါတီရေးရဲ့အတန်းတိုင်းရင်းသားတွေရဲ့ခံစားချက်ကိုဒီထက်ပိုပြီးလေးနက်ထားဖို့လိုနေတယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ
်။ရက်တလို့ပေါ့လေဒီအစိုးရပြည့်အနေနဲ့အဓိကเนาะဟိုရင်ဆိုင်ရမယ့်အကျတဲ့ကတော့အစိုးရထဲမှာရောကျွန်တော်တို့အစိုးရရန်တရားတစ်ခုလုံးထဲမှာရောဒီဘ ਹੁ ချုပ်ကံမှုမြင်မာနေတဲ့အနေအထားကိုအမြန်ဆုံးဘ ਹੁ ချုပ်ကံမှုကိုရှော့ချနိုင်အောင်ဆွတ်ဆောင်နိုင်ဖို့ဟာစင်ခုံမှုကြီးတရားဖြစ်လာနိုင်တယ်လို့မြင်တယ်
။အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကို NLD အစိုးရလက်ထက်မှာပြန်လည်ဖွဲ့စည်းထားပြီးအခုချိန်ထိလည်းစင်ခုံမှုတွေရှိနေသေးဖြစ်ပေမဲ့အဝင်းမြင့်ခေါင်းဆောင်တဲ့အစိုးရအဖွဲ့မှဖြည့်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတရားစွတ်တော်ရှိနေဦးရောဘတ်ဆန်ကပြောပါရယ
်။အဂတိလိုက်စားမှုတွေနဲ့ပတ်သက်လို့ရှိရင်လည်းအရင်တော့တိုင်းသားတွေရောက်လိုက်ကြောက်သွားလိုက်တိုင်းသားတွေရောက်လိုက်ကြောက်သွားလိုက်နဲ့ဖြစ်နေတယ်အခုသမားကြီးလက်ထက်မှာတော့ဒါမျိုးတွေဖြစ်တော့မှာမဟုတ်တော့ဘူးကြီးကြီးရောက်ရောက်တဲ့ရင်းဆောင်မယ်လို့ယုံကြည်ပါတယ်
တိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲမှာအစိုးရတဲ့ရဲ့လေးလံထမ်းမိုင်းတဲ့မူဝါဒတွေလမ်းစဉ်တွေပေါ်ပြန်သုံးသပ်ဖို့လိုနေပြီးစွမ်းဆောင်ရေးအားနည်းတဲ့ပြည်သူလူထုရဲ့ယုံကြည်မှုအားကိုးမှုကိုမရနိုင်တဲ့ဝန်ကြီးဌာနတွေကိုအများဆုံးအစားထိုးပြုပြင်ပြောင်းလဲနိုင်ဖို့လိုနေကြောင်းကိုလည်းနိုင်ငံရေးအတိုင်းအဝန်ကသုံးသပ်ပါတယ်သမရဦးဝင်းမြင့်ရဲ့ကျန်းသစ္စာကျေးဇူးပွဲကိုတော့ဒီလ30ရက်မှာကျင်းပမယ်ပြည်အောင်စုသက်တော်အစည်းအဝေးမှာပြုလုပ်သွားမှာဖြစ်ပါတယ်